ရခိုင်ပြည်ထနာနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့တိုင်ပင်ဆွေးနွေးမှုတွေပိုပြီးလုပ်တင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အံလွင့်ဌာနတစ်ခုဖြစ်တဲ့ NPR မှာမနေ့ကဒီရခိုင်ပြည်ထနာအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်ပုံကဆလို့မြန်မာနိုင်ငံထဲမှာအကြမ်းဖက်ဝါဒအခြေခံနဲ့အနေရရှိလာနိုင်တဲ့အခြေအနေတွေကိုဆွေးနွေးထားတဲ့အစီအစဉ်ကနေမဆုမြတ်မွန်ကကောက်နှုတ်တင်ပြမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေတဲ့ရိုဟင်ဂျာသိမ်းတဲ့ချီရှိနေပြီလို့ကုလသမဂ္ဂကပြောနေချိန်မှာဒီပြဿနာကြီးကိုဘယ်လိုကင်တွယ်သင့်တယ်လဲဆိုတာကိုအမေရိကန်မှာဩစာညောင်းတဲ့ National Public Radio NPR Radio အသံလွှင့်ဌာနရဲ့အစီအစဉ်တစ်ခုမှာဆွေးနွေးခဲ့ပါတယ်။ဒီလူတွေဟာသူတို့ရိုဟင်ဂျာတွေလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂါလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်။ရခိုင်ပြည်နယ်တဲကပြဿနာတွေရေရှည်ခံတဲ့အဖြစ်ရရှိနိုင်ဖို့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအရင်တဲကတွန်းတွန်းတိုက်တိုက်စ조사လုပ်လာခဲ့တယ်လို့ပင်တိုင်ဆွေးနွေးသူတယောက်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကပြောပါရယ်ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြက်ပြက်တတရက်တီခြင်းမရှိဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့ဒက်ရစ်မစ်ချယ်ကသူ့ရဲ့သဘောထားကိုအခုလိုပြောပါရယ
် I have no doubt about her commitment to principle.And her deep moral character.
ရောင်းစန်းစုကြည်ရဲ့ကိုကျင်တရားနဲ့သူ့ရဲ့ယုံကြည်ချက်အတိုင်းဆွဲဆွဲမြဲမြဲလုပ်တတ်တဲ့အပေါ်မှာကျွန်တော်တန်တရားဖြစ်စရာဘာမှမရှိပါဘူး။နိုင်ငံထဲမှာသူ့ဘလို့အခြေအနေရင်ဆိုင်နေရလဲဆိုတာကိုသဘောပေါက်ထားဖို့လိုတယ်လို့ထင်ပါတယ်။ပြဿနာတွေကတိတ်ကိုကြီးမားပါတယ်။သူ့အနေနဲ့ကနိုင်ငံရေးသမားတယောက်အနေနဲ့ခေါင်းဆောင်တယောက်အနေနဲ့စဉ်းစားဆုံးဖြတ်နေရပါတယ်။ကျွန်တော်အထင်တော့သူ့အပေါ်ဝေဖန်ပြစ်တင်နေကြတာတိတ်များတယ်လို့ထင်ပါတယ်။အရင်ဆိုရရလက်ထက်ကဖြစ်ခဲ့ပြီးအခုပိုဆိုးလာတဲ့ကိစ္စတွေအတွက်သူဝေဖန်ခံနေရတာပါ။ဒါပေမဲ့လည်းသူ့အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ဆက်သွယ်ဆွေးနွေးတိုင်ပင်နာတွေပိုလုံးတင်တယ်လို့ထင်ပါတယ်။ရိုဟင်ဂျာတွေဘက်ကစာနာတဲ့အမြင်နဲ့ဆွေးနွေးပေးတင်ပါတယ်။အဲ့ဒီလိုမလုပ်ရင်ဒါကိုသူ့ဘက်ကဂရုမစိုက်ဘူးဆိုပြီးလူတွေကကောက်ချက်ချပါလိမ့်မယ်။သူ့ဘက်ကဂရုမစိုက်ဘူးဆိုတာတော့လုံးဝမဟုတ်ဘူးဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်။ဒါပေမဲ့သူ့လိုဆွေးနွေးပြောဆိုနိုင်စွမ်းရှိတဲ့သူတယောက်ကလက်ရှိမှာတော့ဆွေးနွေးပြောတဲ့အပိုင်းမှာအားနည်းနေပါတယ
်။ရိုဟင်ဂျာတွေဟာဖိနှိပ်ခံနေရတယ်၊လူခွေရေးချိုးဖောက်ခံနေရတယ်လို့နိုင်ငံတကာကမြင်နေချိန်မှာအမေရိကန်အစိုးရရဲ့တုံ့ပြန်မှုအားနည်းတယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့ The Atlantic Magazine ကသတင်းတောက် Julia Raffi ခုလိုဆွေးနွေးပါတယ်
။ What's interesting about this is this is happening when we have an administration in the US that has purposely de-emphasized
ဘာတော်ကလူခွင့်ရေးအခြေအနေတွေကိုတိတ်အဓိကမထားတဲ့အမေရိကန်အစိုးရလက်ထက်မှာအခုဖြစ်နေတာပါအမေရိကန်အရေးကပထမဖြစ်တယ်အခြားအစိုးရတွေကသူ့ပြည်သူတွေကိုဘာလုပ်နေတယ်လဲဆိုတာဂရုမစိုက်ဘူးနောက်တစ်ချက်ကကျိုးစည်းပွားတွေသဘောတူညီချက်တွေကပထမလူခွင့်ရေးကိစ္စကအဲ့ဒီနောက်ကမှလိုက်ပါတယ်
NBC သတင်းဌာနကအမျိုးသားလုံခြုံရေးနဲ့စစ်ရေးဆိုင်ရာသတင်းတောက်ကော့တနီကူဘေကတော့သမ္မတဒေါ်နယ်ထရမ့်ဟာအစ္စလမ်ဘာသာနဲ့မွတ်စလင်တွေကိုမကြိုက်သူဖြစ်တယ်ဆိုတဲ့အချက်ကိုထောက်ပြဆွေးနွေးသွားပါတယ်။အခုဖြစ်နေတဲ့ရိုဟင်ဂျာပြည်ထနာကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့တော့တာအမတ်ကြီးဟောင်းမစ်ချယ်ကအခုလိုသုံးသပ်ဆွေးနွေးပါတယ်။
Not very well. They don't like to accept this as them as refugees per se and don't allow international organizations, UN organizations in there to treat them as such. But this is a major burden.
Bangladesh ဆိုရဘက်ကကင်တွယ်ပုံကတိတ်ကျေနပ်စရာမရှိလာပါဘူး။သူတို့ဘက်ကလည်းဒုက္ခသည်တွေကိုလက်မခံချင်ပါဘူး။သူတို့ကိုဒုက္ခသည်တွေအဖြစ်နိုင်ငံကအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေကသတ်မှတ်နေတာကိုမလိုလားပါဘူး။ Bangladesh လိုမဖွံ့ဖြိုးတဲ့နိုင်ငံတစ်ခုအတွက်လည်းဒီပြဿနာကြီးကကြီးမားတဲ့ဝင်တုပ်ဝင်ပိုးကြီးဖြစ်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလည်းအစိုးရအဖွဲ့တွေပြဿနာစိုးရိမ်စရာရှိနေတော့ဒီလိုအခြေအနေတွေကိုစိုးရောက်သမားတွေအားကျလာတာမျိုးဖြစ်လာနိုင်ပါတယ်
။ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရတဲ့အကြောင်းအရင်းတော်တော်များများရှိပေမဲ့လက်ရှိဖြစ်နေတဲ့အခြေအနေမှာတော့မြန်မာနယ်စပ်ကလုံခြုံရေးစခန်းတွေအပေါ်ရိုဟင်ဂျာအကြမ်းဖက်သမားတွေဘက်ကအရင်ဝင်တိုက်ခဲ့တဲ့အတွက်စစ်တပ်ကအင်အားသုံးတုံ့ပြန်တာကြောင့်ဖြစ်တယ်လို့ဆွေးနွေးပါတယ်။အခုလိုမြန်မာနိုင်ငံမှာဘာသာကိုးကွယ်သူလူနည်းစုတွေအပေါ်ဖိနှိပ်နေမယ်ဆိုရင်အဲ့ဒီသူတွေနဲ့သူတို့အပေါ်သနာဆာနာသူတွေကအစွန်းရောက်စိတ်တွေဖြစ်လာနိုင်တယ်ဆိုတာကိုဆွေးနွေးပွဲအစီအစဉ်ထုတ်လွှင့်နေချိန်မှာပဲတော်တရှင်တယောက်ကမှတ်ချက်ပေးပို့ခဲ့ပါတယ်။ဒီအချက်ကို Derek Mitchell ကအခုလိုတုံ့ပြန်ဆွေးနွေးသွားပါတယ
်။ This is a very major concern. It's something frankly I warned the Myanmar government when I was there was a possibility.that we don't see that there is a militant threat against his their country
ဒီကိစ္စအတိတ်ကိုစိုးရင်စရာကိစ္စကြီးဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာရှိနေတော့ကအစွန်းရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုမြန်မာဆိုရကိုရှင်းရှင်းပဲသတိပေးခဲ့ပါတယ်မြန်မာနိုင်ငံအပေါ်စစ်သွေးကြွတွေရဲ့အန္တရာယ်မရှိသေးပေမဲ့ဒီလိုဆက်ဖြစ်နေမယ်ဆိုရင်အရှိအလေပိုင်းမှာဖြစ်တယ်လို့စွန်းရောက်ဝါရကိုအားကြသူတွေအားပေးတယ်လို့ဖြစ်သွားပါလိမ့်မယ် နောက်တစ်ချက်ကျွန်တော်တို့သိထားတင်တာကမြန်မာဟာ IS စစ်သွေးကြွတွေအနေနဲ့စိုးရိမ်စရာတိုးလာနေတဲ့အရှေ့တောင်အာရှဒေသတွေမှာရှိပါတယ်ဖိလစ်ပိုင်တောင်ပိုင်းမှာဆိုရင် IS နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေကောင်းထောင်လာပါတယ်မြန်မာနိုင်ငံကိစ္စကမြန်မာနိုင်ငံထဲမှာပဲနေမှာမဟုတ်ပါဘူးတခြားနိုင်ငံတွေစီပါကူးဆက်ပါတယ
်2012ခုနှစ်ကနေ2016ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ Derek Mitchell ဖြစ်ပါတယ်လက်ရှိမှာတော့သူဟာအမေရိကန်အခြေစိုက်ငြိမ်းချမ်းရေး Institute USIP ရဲ့အာရှအစီအစဉ်ဆိုင်ရာအကြီးအကဲအကြံပေးတာဝန်ကိုယူထားပါတယ်ရှင်
မဆုမြတ်မမရှင်